Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမောပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါစစ်ချောင်ပြက်စီးနေတဲ့ဆီးရီးယားနိုင်ငံအလက်ပိုမြို့တန်းမှာကြန့်ရှိနေတဲ့ရက်သားတွေနဲ့တပုံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်နိုင်ငံတကာအကူအညီပေးရေးကားကြီးတွေမြို့တဲကိုဒီကနေ့ဝင်ရောက်နေပါပြီ။နောက်ဒီတပုံတို့ထိန်းချုပ်ရာမြို့နှမြို့ကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့တွားရောက်တဲ့ခီးတဲ့တွင်ကားတွေကတော့ဒီကနေ့တိုက်ခိုက်ခံရပြီးတော့မီးလောင်ကျွမ်းလာတယ်လို့ရှိတယ်လို့ဆီးရီးယားလူ့အခွင့်အရေးအဖွဲ့ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်တို့ရယူထားတဲ့အမေရိကန်မောင်းသူမဲ့ drone ယာဉ်ကိုပြန်လည်ပေးရမယ်လို့တရုတ်ကပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ကချင်ပြည်နယ်တွင်ကချင်လူမျိုးရေးတပ်စခန်းတွေကိုအစိုးရတပ်ဘက်ကဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတဲ့တွင်တွေမှာကြားရမှာကတော့
ဒီနေ့မနက်၄နာရီဝန်းကျင်မှာလိုက်စာနားမှာရှိတဲ့ IDP စခန်းမှာပေါ့နော်စိတ်မဝေဘူးအဲ့ဒီနားမှာပဲပုံစံသလုံးပြန်ကြတော့ဒီမနက်ကတည်းကနဲ့ IDP တွေတော်တော်လေးစိုးရင်ထိတ်လန့်ပြီ
းကချင်စီရဲ့တရင်မကြခင်အပြည့်စုံနာဆင်ရပါမယ်ဒီလိုစစ်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေပိုတိုးလာနေတဲ့အကြောင်းဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုလည်းမကြခင်နားဆင်ရမှာပါနောက်ပိုင်းမှာတော့တင်းငွေနေနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတိန်ကီထိုက်နဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင
်စီးရီးယားနိုင်ငံတွင်ကသဘုံတို့ထိန်းချုပ်ရာမြို့နှမြို့ကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ဥတီတွားရောက်ခဲ့တဲ့ခီးတဲ့င်ကားတွေဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်ခံရပြီးလောင်ကျွမ်းသွားတယ်လို့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နဲ့စီးရီးယားနိုင်ငံပိုင်သတင်းဌာနတို့ကဖော်ပြကြပါတယ်အလက်ပိုမျိုးအရှိပိုင်းမှာကယ်ဆယ်ရေးအစီအစဉ်ပြန်လည်စတင်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းဖြစ်တဲ့ဆီးရီးယားအနောက်မြောက်ပိုင်းအစ်တလီပြည်နယ်တဲကအယ်ဖိုဥနဲ့ကာဖရာယာမျိုးတို့ကမကျန်းမာသူတွေနဲ့ထိခိုက်ဒဏ်ရာရထားသူအနည်းဆုံး2000လောက်ကိုကယ်ထုတ်နိုင်ဖို့ဒီရင်နေသွားခဲ့ရောက်ခဲ့ကြတာဖြစ်ပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံအလက်ပိုမျိုးတွင်ကကြန့်ရှိနေသေးတဲ့အရက်သားတွေနဲ့သဘုံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်လာချမ်းနေတဲ့နိုင်ငံတကာချက်ချင်ဒီအသင်းတို့ရဲ့ကြီးကြပ်မှုနဲ့ခီးတဲ့တင်ကားတွေအလက်ပိုမျိုးတွင်ကိုဒီကနေ့တင်းကနေနေမှာစတင်ဝင်ရောက်သွားလာနေပြီလို့ဆီးရီးယားနိုင်ငံပိုင်သတင်းဌာနဆာနာကကြေညာပါတယ်။ဒါပေမဲ့ကယ်ဆယ်လုပ်ငန်းတွေစပြီဆိုတဲ့သတင်းတွေတော့မရရှိသေးပါဘူး။စစ်ကြောင်ပျက်စီးနေတဲ့အလက်ပိုမျိုးတွင်ကကြန့်ရှိနေတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့နဲ့အကာအကွယ်ပေးဖို့အတွက်စောင့်ကြည့်သူတွေဆစ်လို့ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တင်းကနေနေမှာမဲခွဲဆုံးဖြတ်ကြမယ်လို့လည်းခန့်မှန်းရပါတယ်။အလက်ပိုမျိုးရင်းနဲ့မျိုးအနီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာပြစ်ပခတွေဆိုးဆိုးဝါးဝါဖြစ်ပွားနေပြီးမျိုးရင်းမှာရှိတဲ့ထောင်ပေါင်းချီတဲ့လူတွေကိုကယ်ထုတ်ဖို့လိုအပ်ချက်တွေကိုဖော်ပြထားတဲ့ပြင်သစ်နိုင်ငံရဲ့အဆိုပြုချက်မူကြမ်းကိုကုလလုံခြုံရေးကောင်စီမှဆုံးဖြတ်မှာဖြစ်ပါတယ်။ကုလလုံခြုံရေးကောင်စီကဒီနှစ်အတွင်းမှာဆီးရီးယားနိုင်ငံတွင်အပြစ်ရရဲ့အဆိုပြုချက်ဒါဇင်ဝက်လောက်ကိုမဲခွဲဆုံးဖြတ်ခဲ့တယ်လို့ပဲဒီကနေ့တနင်္ဂနွေနေ့မဲခွဲဆုံးဖြတ်မှုမှာလဲဆီးရီးယားအစိုးရရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကအရင်အဆိုပြုချက်တွေအတိုင်းဗီဒိုအာနာသုံးပေးချမယ်လို့လည်းခန့်မှန်းထားကြပါတယ်။အလက်ပိုမျိုးရင်းမှာအရက်သားနဲ့သဘုံတိုက်ခိုက်ရေးသမား4000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ကြမ်းရှိနေသေးတယ်လို့စောင့်ကြည့်သူတို့ကပြောပါတယ်
။အမေရိကန်ရွေးကောက်ခံသမ္မတထရန့်ဟာပြီးခဲ့တဲ့လကစခဲ့တဲ့ရွေးကောက်ပွဲအောင်မြင်မှုထိမ့်မှတ်ဖြစ်မဲ့ဆန္ဒရှင်တွေကိုကျေးဇူးတင်နှုတ်ဆက်တဲ့လူထုထွေးဆောင်ပွဲခရီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အလဘမ်းမမြို့မှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာမစ္စတာထရမ့်ကသူ့အမြင်အရသူ့ကိုရွေးကောက်ပွဲမှာအနိုင်မရနိုင်တဲ့ Republican သမ္မတလောင်းတစ်ယောက်ဖြစ်ပုံဖော်ဖို့ကြိုးစားခဲ့တဲ့သတင်းသမားတွေဟာမယိုးသားဘူးဆိုတဲ့မိန့်ခွန်းကိုပြောဆိုခဲ့ပြီးတော့သူ့ခီးစဉ်ကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။သူ့ရဲ့မဲဆွယ်ပွဲကိုတရားမျှတမှုမရှိတဲ့သတင်းစီရင်ခံမှုတွေနဲ့လှုပ်ကြံဖော်ပြခံခဲ့ရတယ်လို့ကန်ယိုရန်တောင်ပိုင်းပြည်နယ်ကလူ2,000လောက်ရှိတဲ့မြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။အရင်ကလူထုတွေ့ဆုံပွဲတွေမှာလိုပဲမစ္စတာထရမ့်ကမက္ကဆီကန်နေဆက်တတိုင်းဆောက်ရေးအမေရိကန်ကုန်သွယ်ရေးသဘောတူညီချက်ပြန်ပြီးတော့ညှိနှိုင်းရင်းနဲ့အစွန်းရောက်အကြမ်းဖက်သမားတွေနှိမ်နှင်းဖိရှားဖို့လူဝင်မှုကြီးကြပ်ရေးပြန်စီစစ်ဖို့ဆိုတဲ့ခေါင်းစဉ်တွေကိုဆွေးနွေးသွားခဲ့ပါတယ်။အလဘားမားမှာမနေ့စနေနေ့ကကျင်းပတဲ့လူထုတွေ့ဆုံပွဲကိုရှေ့နေချုပ်ဖြစ်နေရွေးချယ်ခံထားရတဲ့အလဘားမားပြည်နယ်က Republican ထက်လွှတ်တော်မှ Jeff Sessions လည်းပါဝင်ခဲ့ပါတယ်။ Mr. Trump ဟာအလဘားမားကနေ Florida ကိုလေးရင်နဲ့ထွက်ခွာသွားပြီးတော့လာမယ့်သတင်းပတ် Christmas အားလတ်ရဲ့အတွင်းမှာတော့မိသားစုနဲ့အတူသူ့ရဲ့ကမ်းခြေဆိုင်မှာနေထိုင်မယ်လို့သတင်းတွေကဖော်ပြပါတယ်
။ တောင်တရုတ်ပင်လယ်ပြင်အတွင်းနိုင်ငံတကာရေပိုင်းနဲ့ထဲကနေတင်ဆက်လိုက်တဲ့အမေရိကန်ရဲ့ Wading Drone ကိုပြန်လည်ပေးရမယ်လို့တရုတ်ဘက်ကမနေ့စနေနေ့ကပြောဆိုပါတယ်။ဒါပေမဲ့ဒီလုံရအပေါ်မှာပြစ်တင်ဝေဖန်စရာမရှိဘူးလို့တရုတ်ကပြောဆိုနေပြီးအမေရိကန်အစိုးရဘက်ကနီးမှန်လမ်းမှန်နဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲပုံကြီးချက်ပြောဆိုနေတယ်လို့လည်းတရုတ်ကဆွတ်ဆွဲပြောဆိုခဲ့ပါတယ်။ရေထဲမှာစားငံရေပါဝင်မှုနဲ့အပူချိန်ပြောင်းလဲမှုကိုတိုင်တာတဲ့မောင်းတူမဲ့ရင်းငုတ် drone ယာဉ်ကိုဖိလစ်ပိုင်နိုင်ငံအနောက်မြောက်ပိုင်းဆူဗစ်ဘေးရဲ့ကီလိုမီတာ90အကွာမှာကြာသပတေးနေ့ကတရုတ်တို့ဆွဲယူသွားခဲ့တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ဘက်ကအခုလိုရယူသွားခဲ့တာဟာတရားဥပဒေနဲ့မညီတဲ့လုပ်ရဖြစ်တယ်လို့အမေရိကန်အာဏာပိုင်တို့ကကန့်ကွက်ခဲ့ပြီးချက်ချင်းပြန်ပေးဖို့တောင်းဆိုခဲ့ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနကတော့တရုတ်ရေတပ်တင်းမော်တစ်စင်းကဘာမှမသိတဲ့အရာဝတ္ထုတစ်ခုကိုရေထဲမှာတွေ့ရပြီးရေချောင်းသွားလာမှုဘေးကင်းစေရေးအတွက်တင်းဆဲခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်။နောက်ပိုင်းကျမှအမေရိကန်တို့ရဲ့ Wading Drone ယာဉ်ဖြစ်တာကိုသိရှိရတာဖြစ်တယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်တို့ရဲ့ပစ္စည်းကိုတင်းတင်းလျှောက်ပတ်တဲ့နည်းလမ်းနဲ့ပြန်လည်ပေးရသွားမယ်လို့တရုတ်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကမနေ့စနေနေ့ကပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူး။အမေရိကန်စစ်ဌာနချုပ်ပင်တဂွန်ဘက်ကလည်းတရုတ်နဲ့နားလည်မှုရရှိထားတယ်ဆိုတာကိုအတည်ပြုပါတယ်။ဒီအတည်ပြုချက်ထွက်လာပြီးနောက်မှာတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်တို့ကိုပြောရမှာကခင်ဗျားတို့ခိုးထားတာကိုကျွန်တော်တို့ပြန်မလို့ချင်ပါဘူးယူသာထားလိုက်ပါလို့ပြောလိုက်ရမှာဆိုပြီးလူမှုကွန်ရက် Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်
။ဒီကနေ့တနင်္ဂနွေနေ့မှာယမန်နိုင်ငံတောင်ပိုင်းစိတ်ကမ်းမြို့အေဒန်မှာအသေးခံဘုံခွဲသမားတယောက်ရဲ့တိုက်ခိုက်တဲ့အတွက်အနည်းဆုံးရေမင်းစစ်သား40လောက်တိဆုံးခဲ့ရတယ်လို့စစ်တပ်တာဝန်ရှိတဲ့လူတွေကပြောပါတယ်။လာစာထုတ်ဖို့အတွက်စစ်သားတွေကစခန်းမှာစုပြီးတော့ရောက်နေကြတာဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်စစ်သား50လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ Islamic အစိုးရ IS အဖွဲ့ကတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း Aden မြို့မှာအလားတူပောက်ကွဲမှုဖြစ်ခဲ့ပြီးတော့စစ်သား45ယောက်တိဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရမှုတွေရှိခဲ့ပါတယ်။ဒီပောက်ကွဲမှုကိုလည်း Islamic အစိုးရ ISD ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်ရှင
်။ View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပြီးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အင်ဒိုနီးရှားစစ်တပ်ပို့ဆောင်ရေးလေယာဉ်တစ်စင်းပြက်ကျပြီးလေယာဉ်ပေါ်မှာလိုက်ပါလာသူ73ဦးစလုံးသေဆုံးခဲ့ပါတယ်ပါပြူအားပြည်နယ်ထီမီခါကနေဒီကနေ့ထွက်ခွာသွားတဲ့ Hercules C-130 လေယာဉ်ဟာတောင်ထူတက်တဲ့ဂျာယာဝီဂျာယာဒေသရဲ့မြို့တော်ဝါမီနာကိုဆင့်သက်ဖို့မိနစ်ပိုင်လိုမှပြက်ကျတာဖြစ်ပါတယ်။ရာသီဥတုဆိုးဝါးတာကြောင့်ပြက်ကျခဲ့တာလို့တန်တရားရှိထားတဲ့အကြောင်းလဲလေတပ်ဦးစီးချုပ် Agat Supritana ကပြောပါတယ်။ပြက်ကျခဲ့တဲ့လေယာဉ်ကဆက်နှစ်ရက်က12တန်တင်ဆောင်သွားတာလို့လဲလေတပ်ရဲ့ကြေညာချက်ကဖော်ပြပါတယ်။သေးဆုံးသူအလုံးရဲ့ရှုပ်လောင်းတွေကိုလည်းရှာဖွေရရှိထားပြီလို့အာနာပိုင်တို့ကပြောပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာတော့အခရီးလိုက်စားမှုရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့သမရပတ်ဂွန်ဟေးရဲ့မိတ်ဆွေ Choi Soon Sil ရဲ့အမှုကိုတနင်္လာနေ့မှာစတင်စစ်ဆေးပြီးတော့ Seoul Baho District တရားရုံးတော်ကဖြစ်တဲ့ချမှတ်ဖို့ရှိပါတယ်။ Choi Soon Sil အနေနဲ့အမှုစစ်ဆေးနေချိန်မှာရုံးတော်ကိုတက်ရောက်ဖို့မလိုအပ်ပေမဲ့စစ်ဆေးမှုကိုအများပြည်သူတက်ရောက်နိုင်မှုခွင့်ပြုပေးထားပါတယ်။သမရရဲ့အာဏာကိုအလွဲသုံးစားလုပ်မှုငွေကြေးအလွဲသုံးစားမှုလိမ်လည်မှုကြိုးစားမှုတွေနဲ့တရားစွဲဆိုခံထားရတဲ့ Choi ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်15နှစ်အထိကျခံရနိုင်တယ်လို့တရားရုံးပြောရေးဆိုခွင့်ရသူရှင်ဂျေဟွန်းကပြောဆိုပါတယ် Choi Soon Sil ကတခြားဆွဆွဲချက်တွေကိုညှင်းဆိုခဲ့ပေမဲ့သမရနဲ့ပတ်သက်တဲ့ကိစ္စမှာသူ့အနေနဲ့ထိတ်တန့်ရှုတ်ဝဲချက်ဟုတ်မဟုတ်မသိပေမဲ့သမရရဲ့ကနဦးပြောဆိုချက်တွေကိုနားထောင်ပြီးမှလုပ်ခဲ့တာဖြစ်တယ်လို့အဖမ်းမခံရခင်ကပြောခဲ့ပါတယ် Choi ဟာ Mark နဲ့K-Sport ဆိုတဲ့အကျိုးအမြတ်အတွက်မဟုတ်တဲ့ foundation ကြီးနှစ်ခုထူထောင်ဖို့အကြောင်းပြချက်နဲ့ American Dollar 65.6 တန်ပမာဏရှိတဲ့ငွေတွေလှူဒန်းဖို့ကုမ္ပဏီကြီး16ခုကိုဖိအားပေးဖို့ကူညီဆောင်ရွက်ခဲ့တဲ့ဆွဲချက်နဲ့စစ်ဆေးခံနေရတာဖြစ်ပါတယ်။2014ခုနှစ်ကဖြစ်ခဲ့တဲ့လူ300ကျော်သေဆုံးခဲ့ရတဲ့ကရုတ်တင်းမောမှောက်မှုနောက်ပိုင်းတောင်ကိုရီးယားရဲ့နိုင်စင်သတင်းစာတွေထဲမှာဖော်ပြခံနေရတဲ့ Choi Soon Sil ကိုဆွဲချက်တင်ထားတဲ့ဒီအဂတိလိုက်စားမှုဟာတောင်ကိုရီးယားနိုင်ငံတရားစီရင်မှုတွေထဲမှာအကြီးဆုံးဖြစ်ပါတယ်ရှင်။
ဘိုလီးဗီးယားအာဏာရဆိုရှယ်လစ်ပါတီကဖေဖော်ဝါရီလလူထုဆန္ဒခံယူပွဲရလဒ်ကိုဖီဆန်ပြီးသမ္မတအီဗိုမိုရာလက်စ်ကိုလာမယ့်2019ခုနှစ်မှာစရုပ်ထသက်တမ်းအတွက်သမ္မတရွေးကောက်ပွဲဝင်ရောက်ဖို့အတည်ပြုလိုက်ပါတယ်။ Movement for Socialism ပါတီကသမ္မတမိုရာလက်စ်ကိုပါတီသမ္မတလောင်းအဖြစ်အရှေ့ပိုင်းမြို့မွန်တီရိုမှာလုပ်တဲ့ပါတီညီလာခံမှာတညီတညွတ်ထက်အတည်ပြုလိုက်တာဖြစ်ပါတယ်။သမ္မတအီဗိုမိုရာလက်စ်ဟာတိုင်းရင်းမျိုးနဲ့သွေးပါတဲ့ဘိုလီးဗီးယားရဲ့ပထမဆုံးသမ္မတဖြစ်ပြီး2005ခုနှစ်မှာပထမဆုံးရွေးကောက်ခံရတာပါ။ဒီနောက်2009ခုနှစ်နဲ့2014ခုနှစ်မှာထပ်မံရွေးကောက်ခံရတာကြောင့်သမ္မတတန်3ချိန်ရှိပြီဖြစ်ပါတယ်။2019ခုနှစ်သမ္မတရွေးကောက်ပွဲမှာဆက်ပြီးရှင်းပြန်ခွင့်ရဖို့အတွက်အခြေခံဥပဒေကိုပြင်ဆင်မလားဆိုတဲ့အပေါ်ဒီနေ့အစောပိုင်းလူထုဆန္ဒခံယူပွဲမှာတော့မဲအနှင်းငယ်နဲ့ကပ်ပြီးတော့ရှုံးခဲ့တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးကချင်စီရဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်အတွင်းမှာကချင်လွတ်မြောက်ရေးအဖွဲ့ရဲ့ဒီ KIA တပ်စခန်းတွေကိုပြစ်မှတ်ထားပြီးအစိုးရစစ်တပ်ဘက်ကတိုက်ပွဲတွေပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်နေတဲ့အချိန်မှာစစ်ပြေးဒုက္ခသည်တွေနဲ့ဒုက္ခဒေသခံပြည်သူတွေရဲ့အသက်ဘေးအန္တရာယ်ဟာစိုးရိမ်စရာအနေအထားဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဒုက္ခသည်တွေကိုလိုက်ပြီးတော့ကူညီပေးနေတဲ့ဦးဂမ်ရှန်အောင်ကိုဒေတာရဲ့အခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
။ဒီနေ့မနက်၄နာရီဝန်းကျင်မှာလိုက်စာနားမှာရှိတဲ့ IDP စခန်းမှာပေါ့နော်။စိတ်မဝေဘူးအဲ့ဒီနားမှာပဲပုံစံသလုံးပြန်ကြတော့ဒီမနက်ကတည်းကနဲ့ IDP တွေတော်တော်လေးစိုးရိမ်ထိတ်လန့်ပြီးတချို့ကအခုဒီနေရာပြောင်းရွှေ့နေရတဲ့အနေအထားမှရှိနေပါတယ်။အထူးဖြစ်တော့ဒီလွန်ခဲ့တဲ့နေ့၃ရက်အတွင်းတုန်းကအဲ့လိုသက်စခန်းတချို့ပါပြန်ပြမဆုပ်ရတဲ့အနေအထားရှိတော့ပင်းစည်းခံရတဲ့အနီနာဝင်းကျင်မှာရှိတဲ့ IDP camp ပေါ့နော်အထူးဖြစ် MR camp နှစ်ခုရှိတာဖြစ်ပါတယ်ပေါ့မကရံရဲနှစ်ခုရှိတော့အဲ့ဒီအနီနာဝင်းကျင်မှာရှိတဲ့ IDP တွေအတွက်လည်းတော်တော်များများရပ်တန့်မေးဖြစ်နေတယ်အခုဆိုရင်တချို့ဆိုရင်ပစ္စည်းတွေထုတ်ပိုးပြမပြေးရမလားဘယ်လိုလဲဆိုတဲ့အနေအထားမျိုးရှိနေတယ
်ဒီတိုက်ပွဲတွေဖြစ်နေတဲ့ဒေသဝင်းကျင်မှာလုံခြုံရေးအနေအထားကရောဘယ်လိုများရှိပါလဲရှင်ဟုတ
်လုံခြုံရေးအနေနဲ့ဆိုရင်တော့ပြည်သူလူထုအတွက်ကတော့ဘယ်လိုမှလုံခြုံတယ်လို့ပြောလို့ရတာမဟုတ်ပါဘူးအဲ့ဒီအဝန်ဝိုင်းမှာတော့တုံချုံရေးအတွေ့ဆိုရင်တော့တော်တော်လေးစိုးရိမ်ရတဲ့အနေအထားမှရှိတာဖြစ်ပါတယ်ဒီလိုရေရှည်ဖြစ်မယ်ဆိုရင်အဲ့ဒီ data ကိုအကူအညီပေးဖို့ပေါ့နော်ဒီရိတ်ခါတို့ဘာလို့အစားအကူအညီပေးဖို့ရန်အတွက်အထီးပါကျွန်တော်တို့တော်တော်လေးခက်ခဲလာမယ့်အနေအထားမျိုးရှိတာဖြစ်ပါတယ
်အဲ့ဒီမှာဒုက္ခတွေတွေအပါအဝင် data ခံပြည်သူတွေပေါ့တို့တွေစားနဲ့ရိတ်ခါနေဖို့ပေါ့နော်အဓိကအခက်အခဲဘာများရှိပါလဲရှင
် number 1တော့ begin လုံချုံဖို့ပေါ့နော်အခုလိုဖြစ်တော့တို့ကြောက်လန့်တကြားဖြစ်နေတယ်တို့အတွက်ကရက်တက်မီဖြစ်နေတယ်ဘေးပြေးလို့ပြီးသွားရမှမသိတဲ့အနေအထားမျိုးဆိုတော့အဲစိပေးဒုက္ခတွေနဲ့အရက်သားတွေတွေ့တာနံပါတ်1အရေးကြီးဆုံးတော့အခုအချိန်မှာတို့ရဲ့ဘေးကင်းလုံခြုံဖို့ကအရင်အရေးကြီးနေတယ်အဲနံပါတ်2ကျတော့အရေးပေါ်လိုအပ်ချက်ဖြစ်တဲ့ဒီစာနာရိတ်ခါနဲ့တခြားလိုအပ်တဲ့ကိစ္စပေါ့နော်ခုကဆောင်းတွေးလဲဖြစ်ပြီးအခုနေတဲ့နေရာကနေထပ်ပြမပြေးရလွားရဖြစ်မယ်ဆိုရင်တော့ဒီအနေအထားမျိုးမှာတော်တော်လေးကိုဆိုးဝါးတဲ့အနေအထားမျိုးဖြစ်သွားနိုင်တာပေါ့နော်ဒီနှစ်တုန်းကဒီအချိန်မျိုးမှာဆိုရင်တော့ကျွန်တော်အနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်အပေါ်မှာတော်တော်လေးမျှော်လင့်မိတာပေါ့နော်အထူးဖြစ်အစိုးရတက်ဆက်လာတဲ့အချိန်မှာဒီငြိမ်းချမ်းရေးပုံပြမခီးတွင်မယ်ဆိုမှလည်းမျှော်လင့်တယ်ကျွန်တော်တို့အပြင် IDP တီကုနိုင်ကလည်းတိတ်မကြမီအချိန်များမှာတို့မျှော်လင့်တယ်လို့ကိုယ့်ရဲ့ကိုယ်ရွာကိုပြန်နိုင်မယ်ဆိုမှလည်းတော်တော်လေးအဒီပေါ်မှာမျှော်လင့်တယ်နောက်ဆက်တွဲအခုတောက်လျှောက်ကဒီလိုတိုက်ပွဲဒီအများကြီးပြင်းထန်လာတဲ့ငကိုခါတိုင်းထက်လည်းပုံပြမဆိုးဝါးလာတဲ့အနေအထားရှိတော့ IDPD အတွက်လည်းအခုအချိန်မှာဆိုရင်သူတို့ရဲ့မျောလင်းချက်ဟာရေစုံမျောသလိုဖြစ်သွားတာပေါ့နော်။ကြောက်လန့်တကြားနဲ့ထွက်ပြေးသိမ်းဆောင်ရမယ့်အနေအထားမျိုးဖြစ်တော့အခုဒီကိစ္စဒီကိုအမြန်ဆုံးပေါ့နော်။ပြန်ပြမပြည်သူလူထုရဲ့အရေးဒီစပေးဒုက္ခတီတီရဲ့အရေးကိုအမြန်အလေးထားပြီးအားလုံးပြန်ပြမဝိုင်းဝန်းလှုပ်ဆောင်ဖို့လိုတယ်ဆိုမှကျွန်တော်မြင်တာဖြစ်ပါတယ်။
ဟုတ်ကဲ့ပါဆရာဦးကေရှာအောင်အခုလိုမျိုးဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။
မနက်ငယ်လွတ်လပ်ရေးရကြင်ကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရပ်နိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့ မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 email လေးစာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လက်တလောစစ်ပွဲတွေကြောင့်နောက်ထပ်စစ်ဘေးရှောင်တဲ့ဒုက္ခသည်တွေပိုတိုးလာနေပြီးတော့အထူးသဖြင့်ကတော့ကလေးငယ်တွေနဲ့အမျိုးသမီးတွေဟာစစ်ရဲ့သားကောင်တွေဖြစ်နေကြတယ်လို့အမေရိကန်ပြည်ထောင်စုကခေတ္တရောက်ရှိနေတဲ့ကချင်ပြည်နယ်အခြေစိုက် One Pounding 12လို့ခေါ်တဲ့လူလူအလေးရောင်အဖွဲ့ရဲ့ဒါရိုက်တာဒေါ်မယ်ရီတွန်ကပြောဆိုလိုက်ပါတယ်။ဒီစစ်ဘေးဒုက္ခသည်တွေကိုအမေရိကန်ပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းစေတနာဝန်ထမ်းတွေကအကူအညီပေးနေတာမျိုးတွေရှိပေမဲ့လို့အခုလောလောဆယ်မှာတော့ကုညီကယ်ဆယ်ရေးအခြေအနေဟာရော့ကျလာနေတယ်လို့ဒေါ်မယ်ရီတွန်ကပြောပါတယ်ဝါရှင်တန် DC ကိုရောက်နေခိုင်းဒေါ်မယ်ရီတွန်ကို VOA ရုံးချုပ်မှာကိုညံဝင်းအောင်တွေ့ဆုံမိမြန်းထားတာဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာနှာစင်ပါရှင
်အော်ဒေါ်မယ်ရီတန်ကျွန်တော်တို့ VOA ကိုအခုလိုတည်တံ့လာရောက်ပြီးတော့တွေ့ဆုံမိမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျွန်တော်လည်းအခုလိုတွေ့ရတာကျေးဇူးအများကြီးတင်ပါတယ်
โอเคအဲ့တော့ပထမဆုံးသိချင်တာကဒီအခုအမေရိကန်ခီးစဉ်အတွင်းမှာပေါ့နော်ဒီကချင်နဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့ဒီစစ်ပွဲတွေကြောင့်စစ်ပီးရှောင်ဒုက္ခသည်တွေအရေးကိစ္စကိုဒေါ်မယ်ရီတန်ဒီလာရောက်ဒီမှာအမေရိကန်မှာလာရောက်တင်ပြတယ်လို့သိရပါတယ်အဲ့တော့ဘယ်လိုအဖွဲ့အစည်းတွေဘယ်လိုအရေးကြီးတဲ့ပုံစံတွေနဲ့တွေ့ဆုံပြီးတော့ဆွေးနွေးဖြစ်ပါတယ်
ဟုတ်ကဲ့ကျမတို့ဒီ Department of State ပေါ့လေအဓိကဘာမှ unit ပေါ့နော်အဲ Mainland Service Issue အထူးကတတော်ဝင်ရှိရလူနဲ့ကျမတို့တွေ့တယ်နောက်ပြီးတော့နောက်ဒီ USIB ပေါ့နောက်ပြီးတော့ဒီအဲ Human Rights First နောက်ပြီးတော့ Refugee Council ပေါ့လေနော် Bishops တွင်ပါတယ်နောက် AGWS နောက်ဒီအဓိကတော့ဒါ Senator John McCain သူရဲ့ရုံးဝတာဝန်ခံတွေနဲ့ကျန်နောက် Congressman တချို့နဲ့ကျမတို့တွေ့ပြီးမှအလက်ရှိချင်းတွေလို့တင်ပြပေးနိုင်ခဲ့ပါတယ
်ဟုတ်ကဲ့ဟုတ်ဒေါ်မီရန်တိပီဖြစ်တဲ့အတိုင်းဒီအခုပြီးခဲ့တဲ့ဟိုရပ်ပိုင်းတွေကစပြီးတော့ဗောနော်ဒီရှမ်းပြည်နယ်မူဆယ်ဘက်မှာတိုက်ပွဲတွေတကြော့ပြန်ဖြစ်လာတယ်ဒီမြန်မာအစိုးရတပ်တွေနဲ့ဟလာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြမှာဖြစ်လာတော့အဲ့ခါကျတော့ဒီတိုက်ပွဲတွေကြောက်ပေါ့အရင်ရှိပြီးသားစစ်ပီးရှောင်ဒုက္ခတွေအရေးအတွက်ထက်ကိုနောက်ထပ်စစ်ပီးရှောင်ဒုက္ခတွေတိုးလာတဲ့အနေအထားရှိပါလား
ဟုတ်ကဲ့ပါ2017ကနေ2056ထိပေါ့လေနော်လက်ရှိမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ပီးဒုက္ခတွေပေါင်းအားလုံးက300,000ပတ်ဝန်းကျင်ခန့်ရှိပါတယ်လူခန့်နံပါတ် 20 ကနေစပြီးမှဒီအဲရှမ်းမြောက်ပေါ့လေနော်မူဆယ်မုံကိုဖောင်းဆိုင်ဒီအဲတခြားမှာအဲစစ်ဖြစ်တဲ့အတွက်ကြောင့်ပေါ့ကဒီအဲဒီတခြားလုံးပေါ့အနေဆက်တရားတခြားလုံးမှာဆိုလို့ရှိရင်ဒုက္ခတွေပေါင်း1,900ကြားထဲမှာကိုပြန်ပြီးတော့ဒီချောအတူပြီးထဲမှာကိုထွက်ပြေးသွားတယ်နောက်ချောကတော့ဒီနေဆက်တခြားမှာရှိနေတဲ့မျိုးအခြေအနေလေးရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီစစ်ပီးဆောင်ဒုက္ခတွေကဘယ်နေရာတွေမှာအခုလောလောဆယ်သွားပြီးတော့ခိုလုံနေရတာမျိုးပါလဲ
ဟုတ်ကဲ့အခုအစ်စ်ပေါ့လေအခုအစ်စ်ပြန်ထပ်တွက်တဲ့အဲဒီအဲအစ်စ် IDB ဒုက္ခတဲ့အစ်စ်တွေဟာဆိုလို့ရှိရင်နေဆက်တခြားမှာရှိနေတဲ့လူတွေကတော့တယုတ်ပြီးပဲခြံဟုတ်ထွက်ပြေးတဲ့လူရှိရဲ့။နောက်ပြီးတော့အခုချင်းနေတဲ့အခါမှာချုပ်ပြန်လာတယ်ပေါ့။သူကမတိမငိမ့်တော့ဖြစ်နေတယ်ပေါ့။ပထမပြန်လို့မရသေးတယ်။ဥမာမွန်ဂိုဒေတာရှောက်ဆွေးတာသူတို့ရဲ့ရွာသူရွာလုံးကဒီလေရင်နဲ့နောက်လည်းနဲ့ကြီးဝင်ကြပြီးမိရှုပ်ခံရတဲ့အနေအထားမျိုးဖြစ်နေတဲ့အခါမှာကြတော့သူတို့ဟာဆိုလို့ရှိရင်ဒါသူတို့တယုတ်ပြီးပတ်မှာသွားခိုးလို့နေရတယ်ပေါ့လေနော်။နောက်ချုပ်ဆိုလည်းအဲ့လိုကိုရလွတ်ရပေါ့ချို့ကတော့အဲတူပီချမ်းထဲကိုရောက်နေတယ်နောက်ချို့ကြတော့ဒီနေဆက်မှာအဲ့လို့ရှိနေပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဆိုလို့ရှိရင်ဒါဆောင်းရသည့်ကာလပေါ့နော်ဆိုတဲ့ခါကျတော့ဒီစစ်ပီးဆောင်ဒုက္ခတွေကဟိုသူတို့ကိုလိုအပ်နေတဲ့အရေးပေါ်လိုအပ်ချက်တွေရောဟလာဘယ်သူတွေကလောတဲ့အကူအညီပေးနေတာရှိပါလဲသူတို့ဘာတွေအဓိကလိုအပ်နေလဲခင်ဗျ
Okay, cemaru di sebiji tu kata guni lekama kecimpin yang sambil memang cemaru GST bo joint soju team soju memang cemaru guni le. Umar aku sambil yang bermasuk orang tiga apa jodoh di barai itu ni KBC, nak KMSS meta aru boleh no alung ha solusinya le tuai buat bawa guni le. Tapi tiga ayam apa pih pih cengur kare guni binai nara da barai itu pun kata KBC bo mau mau zone ya siaran anu tiga kandu guni ram jadi. Tiup bihe ujau tuai lulu ringu haru ada tiup bi asuhan ni ayam sih ni tiup lulu ringa.
แล้วกุญญีไปได้เฉยๆမျိုးလေးရှိပါတယ်ဟုတ်ကဲ့ဟောကျွန်တော်တို့ဟိုတတင်းနေမှာတွေ့ရတော့เนาะဒီမြန်မာအစိုးရဘက်ကလည်းအဲဒီစစ်ပြေးဆောင်ဒုက္ခတွေကိုသွားပြီးတော့ဆောင်တို့ဟလာဝဆားတို့အဲ့လိုမျိုးဟိုအစားတောက်ဘယ်လိုဟာဒီကြောင့်မသိရပါပဲအဲ့ဒီအစိုးရဘက်ကကုညီမှုတွေอ่ะဘယ်လိုအနေထားရှိပါ
အဲ့အဲ့နဲ့ပတ်သက်မှာတော့ကျမတို့အချက်အတိအကျတော့မရောက်ကိုဟိုရုံကောင်းရှုပ်ထင်းနေရှိရပေါ့။အမှချုပ်ပါရီမှာအဲ့မျိုးပေးတာမျိုးရင်တော့ရှိတယ်။ဒါပေမဲ့ပေးရဆိုတာတို့တနိုင်ကြပိုင်လာပေးတာမျိုးပဲ။တကယ်ပဲဒုက္ခတွေမှာလိုအပ်နေတဲ့အရာအလုံးကိုအလင်းမြင်အောင်ပြင့်မြင်အောင်ပေါ့လေနော်။ပေးနိုင်တာမျိုးတော့မရှိသေးဘူးပေါ့။ပေးတဲ့လူလည်းရှိပါတယ်။တနိုင်ကြပိုင်ရှိုးအဖွဲ့ဆိ
ော့ဒီစီပေးဆောင်ဒုက္ခတွေအတွက်ကူညီပေးတာတွေရောရှိပါလား
အဲကျမတို့ကတော့လုံးလုံးစဲခရီးကြတော့ကျမတို့ဒီလက်နဲ့ကိုင်းတဲ့အနေနဲ့လာပြီးကူညီပေးတဲ့ဟာမျိုးကျမတို့မသိဘူးပေါ့လေနော်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီစေဘေးဆောင်ဒုက္ခတွေပြဿနာကဟာလွန်ခဲ့တဲ့နှစ်တွေတည်းကနေပြီးတော့စပြီးတော့ဖြစ်လာတော့ပေါ့နော်ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကြားသိရတာကဒီနိုင်ငံတကာအဖွဲ့အစည်းတွေကလည်းစေဘေးဆောင်ဒုက္ခတွေကိုကူညီဖို့သူတို့စ조사ကြတယ်ဒါပေမဲ့သူတို့သွားဖို့အခက်အခဲတွေရှိတယ်ဟိုအဲ့ဒီဒေတာတွေကိုအဝင်မခံတာမျိုးတွေလို့သိရတယ်ဆိုတော့လက်တွေ့အခြေအနေကဘာကြောင့်ဒီလိုမျိုးဟိုပိတ်ပင်ခံရတဲ့အနေထားလဲခင်ဗျာ
ဟုတ်ကဲ့2017ကနေခု2016ထဲကိုကျမတို့ကုံတော့မယ်နှစ်ကုံတော့မယ်ပေါ့နော်နိုင်ငံကအဖွဲ့အစည်းတွေဥပမာအာဒါခဏပြောပဲစစ်ပြေးဒုက္ခရင်ဟာဆိုဖြစ်ရင်ဒီ GI control area မှာရှိတယ်လို့နောက်အဲ government control area မှာရှိပါတယ်အဲ့တော့အဓိကကတော့ဘာပဲပြောဒီ GI control area ကိုတွားရမယ် ING ရကောင် UN တော်လကောင်ဆိုရှင်ကျမတို့ DSW ကနေအစိုးရခွင့်ပြုချက်အရမှာတွားတဲ့အနေအထားမျိုးရှိပါတယ်အဲ့တော့ကျမရဲ့ဒီဒုက္ခရင်ကုညီတဲ့အတွေ့အကြုံရဆိုရင်တစ်နှစ်ကျော်မှာမှတစ်ခါလောက်ရောက်တဲ့ဟာမျိုးပေါ့စစ်စာဖြစ်ကြရဆိုတနစ်ကြော်ရတဲ့အချိန်မှာ UN First Court မှာရောက်တယ်နောက်ပဲနောက်ပိုင်းမှာတော့ဒါနည်းနည်းအဲတလ3လ6လတခါအခွင့်ပြုမှုကြီးကအစိုးရခွင့်ပြုမှာတို့ကလာရတာဟုတ်အဲ့တော့6လကြာလိုက်တနစ်ကြာလိုက်အဲမျိုးလေးရှိတာပေါ့လေနော်ကျောင်းတော့6လဖို့ဆိုတာအထူးခွင့်ပြုချက်လိုပါတယ်နောက်ပို့ပြီးတော့မှာကတော့ဒီ2016စက်တင်ဘာအောက်တိုဘာလောက်မှာဆိုရင်ဒီအဲစစ်ပြေးဒုက္ခတွေတွင်ကိုဒီရိတ်ခါအခြေခံရိတ်ခါကူညီရဲ့ပိုင်းမှာတော့မှာဒါမြန်မာစစ်တပ်ကနေမှာတန်းစီထိန်းနေရဒီပိတ်ပင်တဲ့ဟာမျိုးလေးတွေကျမတို့အဲမိဖက်ဖွဲ့စဉ်ကြုံတွေ့ရပါတယ်ဥပမာအခုအဲစစ်အဲဖြစ်နေတဲ့ပြည်ပဖြစ်ပါဖြစ်ပေါ်နေတဲ့မမဝင်းကြီးတို့နောက်ရှမ်းမြောက်ပြကင်ပတချို့တို့နောက်ကချင်ပြည်နယ်ကဆွန်ဘရောင်ဘုံတို့ဘာတို့မှဆိုလို့ရှိရင်ဒါလုံချုံကြီးအကြောင်းပြချက်နဲ့ကျမတို့တွားကူညီခွင့်မပေးတဲ့ဟာမျိုးလေးကျမတို့ကြုံရတယ်ဒီလိုကင်တွေမှာဆိုလို့ရှိရင်ဒါအဲ6လ4လပေါ့လေနော်အောက်ဆက်အောက်ဆက်တင်ဘာကနေစပြီးမှဒီရိတ်ခါပြက်လက်မှုတွေအဲဒါမျိုးလေးကျမတို့ကြုံတွေ့နေရတယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုမျိုးဟလာဟိုရိတ်ခါကူညီခွင့်မရတဲ့အနေအထားကိုဟလာကူညီခွင့်ရနိုင်ဖို့ဒီ NLD အစိုးရကိုရက်ဖက်လူမှုအဖွဲ့အစည်းတွေကတင်ပြပြီးတော့တိုက်တွန်းတာတွေလည်းကျွန်တော်ကြားရတယ်အဲ့တော့ဒီလက်ရှိအစိုးရအနေနဲ့ကသွားခွင့်လာခွင့်အတွက်သူတို့ကူညီဆောင်ရွက်ပေးတာမျိုးမရှိဘူးလားခင်ဗျ
အကျမတို့ဒီဟိုတက်ဆိုင်ရာတွင်ကိုဥမာကျမတို့လက်ရှိဒီ GSC ပူပေါင်းလုပ်ငန်းစဉ်ဆိုရင်ကျမတို့နေပြီးတော့အထူးတွားရင်မှာကျမတို့လှုပ်ဆောင်နေမှုအပိုင်းတွေကိုကျမတို့ကဒီတက်ဆိုင် DSWP တောင်စုဝင်ကြီးနဲ့ကိုလည်းကျမတို့ကသွားတွေ့ဆုံပြီးမှကျမတို့ကူညီပံ့ပိုးပြောပါတယ်အဲ့တော့အဲဒီအခုလောလောဆယ်မှာကကျမတို့အဲဒီတခြားနေရာမှာတော့အဆင်ပြေတယ်ဒီမှာဆွေရထင်းချုပ်တဲ့နေရာတွေအဆင်ပြေရမယ်ဆွေရထင်းချုပ်နေရာပြင်မှဝင်ကြီးလိုမျိုးပေါ့အနှံခံရှမြောက်နေလို့မြင်မှာဆိုရင်ဒါကူညီမှုကအခက်အခဲတွေအများကြီးပဲနောက်တစ်ဖက်ကအနေနဲ့အစိုးရအနေနဲ့ဒါကိုအုပ်ချုပ်ရေးရုံးကဥမာပမော်မှာဆိုရင်ပေါ့လေနော်အုပ်ချုပ်ရေးရုံးကနေအထူးခွင့်ပြုချက်သူတို့စီတောင်းခံပြီးမှပေးရမယ်ဆိုတဲ့ဟာမျိုးလေးကိုနည်းနည်းကန့်သတ်မှုလေးတွေတင်းကျပ်မှုလေးရှိနေတာကိုကျမတို့တွေးရပါတယ်ပေါ့ဒါပေမဲ့ကျမတို့ကခဏပြောလို့ပဲနိုင်ငံတကာလူသားချင်းစာနာမှုအခုအညီလူသားတယောက် IDB ရဲ့အခွင့်အရေးလေးစားသူမှုပြည့်နေသူတို့ရဲ့အတူတူရှိနေတဲ့အတွက်ကျမတို့ကတက်ဆိုင်ရာ ဒီအစိုးရအနေနဲ့တို့တောင်းဆိုတဲ့အရာမှန်သမျှကိုကျွန်တော်တို့ပြုလုပ်ပေးပြီးမှကျွန်တော်တို့လှုပ်ဆောင်နေမှုပိုင်းလေးကတော့ရှိပါတယ်ဟုတ်ကဲ့
အဲ့တော့အခုဟိုဒီအမေရိကန်လူမှုအဖွဲ့အစည်းရဲ့အပိုင်းအရောဒီဒုက္ခသည်တွေကူညီရေးမှာဘယ်လောက်ထိတို့လာရောက်ပြီးတော့ကူညီတောင်းပန်ပေးရရရှိနေပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတချို့ကျွန်တော်တို့အမေရိကန်အဖွဲ့အစည်းတို့ကတော့ဒါ USAID ရဲ့ပံ့ပိုးမှုရရှိပြီးမှဒါကူညီမှုစပါတယ်ဒါပေမဲ့ကျွန်တော်တို့ဒီ2016အာက2015နှစ်အခု16တွင်မှာဆိုလို့ရှိရင်ဒါနိုင်ငံတကာလူသားချင်းစာနာမှုအကူအညီရပုံငွေရပံ့ပိုးမှုက40အခွန်ကနေ60အခွန်ရောကြသွားမှုရှိပါတယ
်ဟုတ်ကဲ့အဲ့တော့သူတို့အကူအညီလာပေးတဲ့အခါမှာရောမြန်မာပြည်တွင်းမှာရှိတဲ့ဟာလာတိုင်းသားအဖွဲ့အစည်းတွေအပါအဝင်ဒီဟိုအရက်ဖက်လူမှုအဖွဲ့အစည်းတွေအရင်တဆင့်ပေးသွားတာမျိုးလားသူတို့ဒါမှမဟုတ်ဓာတ်ရိုက်ပေးတာမျိုးလား
အဲသူတို့အများရောအဖြစ်တက်ရိုက်သူတို့ပြီးလိမ့်မရှိဥမာကျမတို့လိုမျိုးအခြေဒီ local organization တွေဆိုရင်ဥမာ INGO တခုခုနဲ့ကျမတို့မိဘဖွဲ့စည်းဖြစ်တဲ့ INGO ကနေသူတို့ပြီးတယ်အဲလိုမျိုးမိကန်တွေမှာကျမတို့ဒိဋ္ဌအခန်းအလူမှုဖွဲ့စည်းရုံရောက်တဲ့ဟာမျိုးရှိပါတယ်ဟုတ်ကဲ
့ဒ
ါ right ပေးတာမျိုးတော့ကျမတို့ခုတတိမတိသေးဘူးပေါ့လေနော်ဒါသစင်ခံပေါ့အဲလိုမျိုးပေးတာမျိုးရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဆိုရင်ဒီကချင်နဲ့ဟလာစမ်းပြည်နယ်လိုတိုင်းသားဒေသတွေမှာဟိုဆိုရတက်တွေနဲ့တိုင်းသားလက်နက်ကိုင်တွေစစ်ဖြစ်လာပြီဆိုရင်အဓိကပို့ပြီးတော့ခံစားရတာကကလေးငယ်တွေနဲ့အမျိုးသမီးပေါ့နော
်အဒီကလေးငယ်တွေစစ်ကြောင်းမို့ဒုက္ခခံရတဲ့ပန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုတော့ဒီငါးနှစ်တာအတွင်းမှာကလေးတွေအများကြီးပဲအပြစ်မဲ့ကလေးတွေဒါလက်နဲ့ကြီးကြတဲ့အတွက်ကြောင့်မို့ဆုံးရှုံးရတာမျိုးတက်ဆုံးရှုံးမျိုးရှိတယ်လက်တလောအပြစ်ပဲပြောမယ်ဆိုလွန်ခဲ့တဲ့အောက်တိုဘာ3ရက်နေ့မှာအခုပူဝောင်ပေါ့နော်မုံကုမြို့နယ်ပူဝောင်ကြေးရွာမှာမနေ့စောစီ6နိုင်လောက်မှာဟိုဒါလက်နဲ့ကြီးကြီးကြပြီးမှကလေးငယ်တယောက်ဆုံးမြော့ဟာဆိုရှင်ဆုံးသွားပါတယ်နောက်ပြီးမှဒီအသက်3နှစ်နဲ့4နှစ်ပေါ့လေနော်အဲဒီပေါမလောက်ဆိုရင်ဥရင်ပွင့်ပြီးမှဟိုဒါအဲကျမတို့ဖက်ကဒါ UNICEF နဲ့ပူပေါင်းပြီးမှဟိုကျမတို့ကဒါတိယပီစီကိုအချိန်မီကျမတို့ပို့ပြီးနိုင်ခဲ့တယ်ပေါ့တိဒါခံနေပို့ပြီးနောက်ပိုင်းမှာလိုအပ်တဲ့ပံ့ပိုးမှုတွေကျမတို့ပြီးနိုင်တဲ့အပိုင်းပေါ့ဒါဆိုလို့ရှိရင်တကယ်ကိုအင်တမဝမ်းနေစရာအပြတ်ဖြစ်ပါတယ်စစ်ကြောင့်မလို့တကယ်ခံရတာပြင့်မဲ့ကလေးတွေပေါ့အဲဒီဟာမျိုးလင်ကြုံနေနောက်တစ်ဖက်ကနေလည်းပညာရေးအင်တမထိခိုက်ပါတယ်ကလေးတွေဟာဆိုလို့ရှိရင်ကိုယ့်ရဲ့အသက်အရွယ်နဲ့ဒီစစ်ကြောင့်မလို့အခုကျောင်းတစ်ခုပြောရမယ်ဆိုဒီစစ်ဖြစ်နေတဲ့တခြားမှာဆိုကျောင်းတွေအကုန်ပိတ်နေရပါတယ်တော့ကလေးတွေအနေနဲ့ကဒါပညာရေးနောက်ကျောင်းမှုပေါ့အခုပြောရမယ်ဆိုရင်မကြာခင်မှာ February ဆိုရင်ဒါနောက်ဆုံးအတန်းတင်စာမှုပဲဖြစ်ရတော့မယ်ချင်းဖြစ်တယ်။ဒါမဲ့ဒီလိုမတိမငိမ့်တဲ့အတွက်စာရင်းမှာစိတ်ဝင်စားမှုနဲ့အများကြီးပဲအဲဒါထိခိုက်မှုတွေရှိနေပါတယ်။ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ဒီကလေးငယ်တွေအနာဂတ်အတွက်ပေါ့ဘလို့စိုးရင်မှုရှိပါမလဲ။
အင်မတန်မှဆိုရင်ပါတယ်ဥမာအဲကျမလည်းတိုင်းသားတယောက်ဖြစ်တယ်ပေါ့တိုင်းသားတယောက်အနေနဲ့ဒါစဉ်းစားမယ်ဆိုရင်ဒီစစ်မက်က9နှစ်6နှစ်ထဲရောက်နေပါပြီဒီစစ်မက်အတွင်းမှာပြောရမယ်ဆိုရင်တိုင်းသားရင်းဟာဆိုလို့ရှိရင်မိမိတို့နှုတ်ကပြားနေပြောမယ်ဆိုရင်ကျမတို့ကမြန်မာနိုင်ငံမှာပြည်ထောင်စုရယ်လို့ကျမတို့ပြောမယ်တိုင်းသားဒေတာဟာဆိုလို့ရှိရင်တခြားဒေတာထက်ကိုဖွင့်ပြမှုတိုးတက်မှုနောက်ကျပါတယ်နှုတ်ကပြားနေအဖက်ဖက်ကနေနောက်ကျနေတဲ့အထဲမှာမှဒီလိုစစ်မက်ဖြစ်ပေါ်တဲ့အကြောင်းလို့ဒီအထူးတစ်ဖြစ်ဒါပညာရေးကိုပေါ့နော်ကျမတို့ကလိုချင်တတ်မှတ်စွာအပတ်တကုတ်ကြိုးစားရမယ်အခါမှာဒီစစ်မှတ်ကြောင့်မို့ကျမတို့ဟာပြန်ပြီးတော့နှောက်နေသွားပါတယ်9နှစ်ကျော်ဖြစ်ပြီဆိုတဲ့အတိုင်း9နှစ်လောက်ကိုဒါကျမတို့မှာနောက်နစ်နာသွားတယ်ကလေးတွေပေါ့လေနော်အဲ့ဒါကြောင့်မလို့ဒါကရည်ရှိတော့ကိုကျမအင်မတန်မှဆိုရင်ဖြစ်ပါတယ်ဆိုရင်ရှိမြတဲ့ဥမာသူထူးထူးဖြစ်ပြောရမယ်ဆိုရင်ဒါကြည်ရထင်းချုပ်တဲ့ဒီတော့မှရှိနေတဲ့ကလေးဟာဆိုရှင်တက်ကတူတက်ဖို့အခွင့်ရမရှိတော့ဥမာဒီ9နှစ်6နှစ်ကန္ဓာထဲမှာဆိုရင်တို့ဆယ်ရန်အောင်ပြီဆိုရတယ်တက်ကတူတက်ပြီးဘွဲရပြီးလောက်တဲ့အချိန်ဖြစ်တယ်ဒါပေမဲ့ထောင်လိုက်ချီရှိနေတဲ့ဒီအထက်တန်းကျောင်းသားဟာဆိုရင်ဆယ်ရန်အောင်ပြီမဲ့လေဒီတက်နိုင်ဖြစ်မရှိပဲနဲ့ပေါ့ကိုယ့်ရဲ့ဘဝတသက်တာလုံးအတွက်ပြောဆို9နှစ်ဆိုတာဘဝတစ်ခုအတွက်အင်မတန်မှောက်နောက်ကျစေတယ်ပေါ့လေအကြောင်းကျမအနေနဲ့တော့ဒါသက်ဆိုင်ရာအစိုးရအနေနဲ့ရောပညာရေးဌာနအနေနဲ့ရောကျမတို့နိုင်ငံတကာလူသားချင်းစာနာမှုစီမံစီမင်းစည်းကမ်းကိုကျမတို့လေးစားလိုက်နာဖို့လိုအပ်တယ်လို့တကယ်ပဲကိုယ့်ရဲ့တိုင်းသူပြည်သားတွေရဲ့ပြောရမယ်ဆိုအရင်မြစ်ဒါလူအရင်မြစ်တစ်ခုကိုဒါတိမ့်ချီနေပါပြီအဲ့တော့ဒါကိုကျမတို့ကတကယ်ကိုပဲအဲတိနာလဲစွာနဲ့ကိုယ့်ရဲ့နိုင်ငံသားတွေတယောက်ရဲ့ပညာရေးကိုယ့်ရဲ့ကပ္ပတတလေးကိုအတိကစူးစမ်းလုပ်ဆောင်ပေးဖို့လိုအပ်တယ်လို့ကျမတို့မြင်ပါတယ်ကျမရဲ့ဆိုရင်မှုပေါ့နော
်ဟုတ်ကဲ့တော်တော်များများကျေးဇူးတင်ပါ
တယ်ဟုတ်ကဲ့ကျေးဇူးပါ
ကိုညာဝင်းအောင်စီစဉ်တင်ဆက်တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေညခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်ကိုတော့ flight to meter 24 25 32 51နဲ့ flight meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။ရိုးရိုးရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတပုံးနဲ့လည်းဖြောပြပေးမယ့်အပြင်တောရရှင်နေချင်းချင်းပေးပို့လာတဲ့မြေတားတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒီဘက်တော့ကျမတို့ရဲ့ view ရုပ်တန်လိုင်းအစီအစဉ်တွေကိုမြန်မာနိုင်ငံကရုပ်တန်လိုင်းတစ်ခုကနေစီစဉ်တင်ဆက်ကိစ္စနဲ့ပတ်သက်ပြီးတော့တောရရှင်နေရေးလာကြတာတွေကိုပြောပြအချင်ပါတယ်။အရေးအဦးဆုံးမသိသေးတဲ့တောရရှင်နေလည်းတည်သွားဖို့အတွက်ဆိုရင်တော့ကျမတို့ view မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို Democratic မြန်မာအသံ DVV ရုပ်တန်လိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါပြီ။ADVV ရုပ်တံလိုက်မှာနေ့စဉ်ဖန်ယူကြည့်ရှုမယ်ဆိုရင်တော့ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာကျမတို့အစီအစဉ်ထုတ်လွှင့်မှုတွေကိုဖန်ယူပြီးကြည့်ရှုနိုင်ပါတယ်။ကျမတို့ပုံမှန်ထုတ်လွှင့်နေကြ VOA ရဲ့ Asia Set 7 ဂျိုးရူမှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ကျမတို့ Facebook စာမျက်နှာပေါ်မှာဓာတ်ရိုက်ထုတ်လွှင့်ပေးနေတာကိုလည်း Mobile Phone အသုံးပြုတဲ့သောရရှင်တွေဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်နော်။ဒီလိုမျိုး VOA အစီအစဉ်တွေကို DVV ရုပ်တံလိုင်းပေါ်မှာတစ်နေ့နှစ်ချိန်တင်ဆက်ထုတ်လွှင့်ပြသပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေအစားတွေကိုအခုပြောပြချင်တာပါ Facebook စာမျက်နှာပေါ်မှာမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင် VOA ကိုဟိုးရင်တွေကအားပေးလာတဲ့ပရိသတ်မလို့အခုလိုမျိုးဒီ Facebook ရုပ်မြင်သံကြားမျိုးစုံကနေပြီးတော့တင်ဆက်ပေးနေတာအတွက်အထူးဝမ်းသာပါတယ်ပြီးတော့ရေးလာတဲ့သတင်းရှင် Rerey က
12နှစ်အရွယ်ကလေးကနားထောင်လာခဲ့တာတကယ်တမ်း VOA ဟာအမောင်းထဲမှာကြီးပြင်းလာတဲ့ကျွန်တော်ဘဝရဲ့စာကြည့်တိုက်ဖြစ်တယ်လို့ဘူးဇုဒများစွာရရှိလာခဲ့ပါတယ
်။အောင်မနာဆိုတဲ့သောရဆင်က
VOA နဲ့ DVB ကိုဂျိုရုရုပ်သံဖန်ဆက်နဲ့မှကြည့်လို့ရတာမလား။ဂျိုရုဖန်ဆက်ကအိမ်တိုင်းတက်ဖို့မှမလွယ်ကူတာဆိုတော့ကြည့်စေခြင်းရင်ရိုးရိုးနှစ်လိုင်းနဲ့ပြနိုင်အောင်ပြန်ကြားရေးနဲ့ညှိတင်ပါတယ်
။သူက DVB ရုပ်သံလိုင်းနဲ့မကဘူး။မြန်မာနိုင်ငံရုပ်မြင်သံကြားလိုင်းတွေပေါ်မှာပါပြသပေးပါဆိုပြီးအခုလိုပြောလာတာပါ။ဒါကိုသူ့ရဲ့မှတ်ချက်အောင်မှပြန်ပြောဖြေကြားလိုက်ရဲ့နောက်ထပ် VOA သောရရှင်တယောက်ကတော့ Sunshine Namcon ဆိုတဲ့ Facebook သောရရှင်ပဲဖြစ်ပါတယ်။သူက DVB အသုံးပြုတဲ့ထိုင်းကရုပ်တံစလောင်းကလည်းဝယ်ယူရင်ဈေးမကြီးပါဘူးဆိုပြီးအခုလိုမျိုးရေးလာပါတယ်
။ထိုင်းကထုတ်တဲ့ PSIHD 2P စလောင်းအစုံလိုက်က3000ကျော်ကျော်လောက်ပဲရှိပါတယ်။အဲ့ဒါကိုဝယ်တက်လို့ရှိရင် DVB မြဝတီ MRTV အပါအဝင်မြန်မာလိုင်း73လိုင်းကြည့်နိုင်ပါတယ်။ဈေးနှုန်းအနေနဲ့ဆိုရင်လည်းတင့်တော်တဲ့ဈေးနှုန်းလောက်ပဲထင်ပါတယ်။အိမ်မှာတက်ထားတာအဆင်ပြေလို့ပြောတာပါ။
ဟုတ်ကဲ့ပါအခုလိုမျိုးထုံးလွင့်ပေးတဲ့ပုံမှာရေးလာကြတဲ့သောရရှင်တွေထဲမှာတော့မောင်ဝင်းနိုင်ထွန်းဆိုတဲ့သောရရှင်က
ပြည်သူတွေအသိဉာဏ်ပွင့်လင်းစေဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်ပေးတဲ့ VOA နဲ့ DVB သတင်းဌာနကဝန်ထမ်းတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောရရှင်ဆွေဆွေကတော့
သတင်းလွတ်လပ်ပွင့်လင်းမှုဟာနိုင်ငံတော်အတွက်ရောအုပ်ချုပ်သူတွေအတွက်ပါအဓိကအရေးပါပါတယ်ဓမ္မသာပြည်သူတွေနဲ့အုပ်ချုပ်သူကြားတဘောရမှန်နဲ့သိရှိနိုင်မှာဖြစ်ပါတယ်
နောက်ထပ်သောရရှင်တရားဖြစ်တဲ့အစိုးရယန္တနာကတော့သူ့ရဲ့အရင်ကအရှစ်ပေစလောင်းကနေတိုက်ရိုက်ကြည့်နေတာအဆင်မပြေလို့အခုလိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
။အရင်ကအရှစ်ပေစလောင်းကနေတိုက်ရိုက်ကြည့်နေပေမဲ့အခုပြတ်သွားပြီ။ထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်အားပေးပါရရှင်
။ Straight Man ဆိုတဲ့ Facebook account ပိုင်ရှင်ကလည်
း VOA နဲ့ DVB အရင်ကတည်းကအားပေးနေကြပါလွှင့်တင်နေတာကြာပြီးအကောင့်နဲ့အစိုးရကိုတွေ့မြင်သုံးသပ်နိုင်ပြီးမျက်စိပွင့်နားပွင့်နဲ့ကြိုဆိုပါရစေ။
နောက်ထပ် VOA သောရရှင်တယောက်ကလည်းလားလူပဲဒီကိစ္စကိုပြောလာတာပါ
VOA ဝိုင်းတော်သူဝိုင်းတော်သားတွေကြမ်းမှချမ်းသာကြပါစေကျွန်တော်ကစကိုင်းတိုင်းဒေသကြီးကံပလူမြို့နယ်သရက်ကန်ကြီးအုပ်စုရွာကဖြစ်ပျော်အောင်ဖြစ်ပါတယ် VOA ကိုနားထောင်ရတာကိုမြောက်ဖူးတဲ့အမေရိကန်နိုင်ငံကြောင်းအပြင်နိုင်ငံတကာသတင်းနဲ့တိုးတက်နေတဲ့ဤပညာအကြောင်းတွေန Now, Kumyamaning and Epatay, a chain cow like Biro, Nenge Pina Shinri Peko, Bemalai Ben and Nenge Tonda Chetiguba, Nasi Alu, General Rulu, Senior Pidri to Akuzia Media to Cuba. A Chanku Piviazi. Jota Mediama, General Rulu, Sky Name China, Senior Pidri to a Kame Chilu Yare, PSY Slong Kore, Tans Longani Biro, Chishulu Yane on Lupin and Lushin, General Rulu, Sky Name China, Pidri to Sembiware, Lu Domima Tona Gule, General Three Tamiware.
ကြည့်ရှုခွင့်ရရင်တော့ကျွန်တော်ပါဝင်အားလုံးကဝမ်းသာကြမှာပါကျေးဇူးတင်ပါတယ်ဒါကတော့ကျွန်တော်ဗီအိုအေမြန်မာပိုင်းကနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခြင်းအပြင်မြန်မာနိုင်ငံမှာ DVB ရုပ်သံလိုင်းကနေပြီးတော့လည်းတနေ့နှစ်ခါထပ်ဆင်ထုတ်လွှင့်ပြသမယ်ဆိုတဲ့ကိစ္စပေါ်မှာတော်ရရှင်နေကျေးဇူးတင်ပါကြောင်းတုံ့ပြန်ပြီးရေးသားလာကြတာဖြစ်ပါတယ်ရှင် ခုနကတော့ဆက်လောင်းကမလို့အစီအမပြေဘူးလို့ပြောတဲ့တော်ရရှင်နေအနေနဲ့လည်းတခြားတော်ရရှင်နေပြောထားသလိုပဲအဲ့ဒီဆက်လောင်းကအင်တော်တော်များများနဲ့လက်ဖက်ရည်ဆိုင်တော်တော်များများမှလည်းရှိနေတာမလို့ကြည့်ရတာအဆင်ပြေလွယ်ကူလိမ့်မယ်လို့မျှော်လင့်မိပါတယ်ရှင်
ရပ်ပါတူဖြစ်တဲ့ဒရမ်ကလေးရာတီနဲ့အတူအဖြစ်ပြီးတင်ဆက်ပေးထားတာဖြစ်ပါတယ်တချင်းနာမည်ကဘရိုကိုလီပါဒီတချင်းကဒရမ်အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့ဒေးတပြားတွေကဖြစ်ပြီးတော့အေဘီလာ၆ရဲ့နေ၂၆၆မှာစပြီးတော့သူ့ရဲ့တချင်းကိုဖျန့်ချီတာဖြစ်ပါတယ်
Hey little mama, would you like to be my sunshine? We touch my game, we gon' turn this to ice on my neck, cost me 10 times 3. $30,000 for a nigga flea. I just hit Rodeo and I spent like 10 G's. I just did a show and spent a check on my mama. When I go and vacay, I might run out the Bahamas. And I keep like 10 phones, then I'm really never home. All these new clones tryna copy what I'm on. Get your own, tryna pick a new bone. Break to brother Skip, boy, I had a good day. Metro PCS, trapping ball, making plays. 50 shades of gray, beat that pussy like Ho Hogan. I know you know my slogan, if it ain't about guap, I'm gone. Hitting cause I'm chosen from the concrete I had rolled. Shorty staring at my necklace cause my diamonds really froze. Put that d*** in her bitch, she feel it in her toes. I'm a real young n***a from the 6th throwing balls. I'm a real young n***a from the 6th throwing balls. Real young n***a from the 6th throwing balls.
In the middle of the party, get off me. In the cut, I'm rolling up my broccoli. Yeah, I know your baby mama fond of me. All she wanna do is smoke that broccoli. Whispering in my ear, she trying to live with me. Can get that pussy easily. Say that I can hit that shit grizzly. I'm a dirty dog, I did it sleazily. Ain't no telling what I'm finna be on. Hey, hey, I'm beyond all that. Hey, ain't no telling what I'm finna. Hey, I'm beyond.
Drum နဲ့ layer တီးဆိုထားတဲ့ broccoli ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင် မြမတေးချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြမတခြင်းလေးတစ်ပုဒ်ကိုမြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးဦးမှာဖြစ်ပါတယ် အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်မြစ်ဆောင်စီမံကိန်းလေးလာကျဲဆိုပြီးတော့ အပိုင်း 1-3 ဆိုပြီးတော့ကိုသားညုံကကျမတို့ဗီဒီယိုသတင်းနောက်ကိုစီသူတဲ့အတူကိုရိုင်းသွားရောက်ရိုက်ကူးပြီးတော့ဒီအထူးအစီအစဉ်လေးနဲ့အပိုင်း 3 ပိုင်းခွဲတင်ပြခဲ့ပါတယ်ရှင်ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့အစာတွေကိုပြောပြပေးကြပါတယ်သောရရှင်ကြော်စင်လက်က
ကျွန်တော်နိုင်ငံရေးသဘောကိုသိနားမလဲပါဘူးဒါပေမဲ့မြန်မာပြည်သားတယောက်အနေနဲ့ဒီမြစ်ဆုံစီမံကိန်းကိုတော့ရက်စီခြင်းပါတယ်အစိုးရအသင်းနဲ့ပြည်သူနောက်နှစ်နိုင်ငံဆက်ဆံရေးအားလုံးအစဉ်ပြေတဲ့နည်းလမ်းကိုရွေးစေခြင်းပါတယ်
တော်ရရှင်စောနေဦးကတော့တဘာဝအခြေခံဖွံ့ဖြိုးမှုအမြင်ကိုဖွင့်ပေးဖို့လိုအပ်ပါတယ်တဲ့အစိုးရရဲ့တရုတ်ဆိုရင်တော့ပါတီပေါ့တဲ့သူတို့တွေမူဝါဒဖြန့်တဲ့ပုံကတော့အားလုံးသိရတဲ့အတိုင်းပဲပြီးခဲ့တဲ့အာဏာပိုင်တွေရဲ့အစဉ်အဆောင်ပုံကိုလည်းလူတိုင်းအံ့ဩခဲ့ကြရတာမဟုတ်လားဆိုပြီးတော့တော်ရရှင်စောနေဦးမေးခွန်းထုတ်လာပါတယ်နေဦးဆိုတဲ့တော်ရရှင်ကတော့တဘာဝအခြေခံဖွံ့ဖြိုးမှုဘလောက်တန်ဖိုးထားတဲ့နေဆိုတာအများသူကအတိအမြင်တိုးတက်အောင်လို့အမြင်ဖွင့်ပေးဖို့အတွက်အစိုးရမှတာဝန်ရှိပါတယ်ဆိုပြီးအခုလိုပြောလာပါတယ်
လူတိုင်းခံစားနားလည်အောင်အစိုးရအဆင့်ကလှုပ်ဆောင်တင်ပါတယ်အစွန်းရောက်မှုဝါဒတွေပြန်သုံးသပ်တင်ပါတယ်နှစ်နိုင်ငံပြည်သူများချစ်ကြည်ရင်းနှီးပြီးကိုချင်းစာရှင်တွဲနေထိုင်ရင်းမျိုးဆက်သစ်တွေရှင်သန်ပါစေအေယာဝတီရဲ့ပိုင်ရှင်ကိုဦးစားပေးပါလျှက်စစ်မီးရဲ့ဖွံ့ဖြိုးမှုဆိုတဲ့ဖွံ့ဖြိုးမှုအတုကြောင့်ကဘာကြီးရဲ့လာရာကိုကြည့်ရှုဆင်ခြင်ကြပါစို့
ဒါကတော့ကျမတို့ VOA ကနေပြီးခဲ့တဲ့သတင်းပတ်သုံးပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့ဒီမြစ်ဆုံစီမံကိန်းရေဒီယိုကနေလည်းတင်ဆက်ပေးခဲ့ပါတယ်နော်။ရုပ်မြင်သံကြားအထူးစီစဉ်တဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့မှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုတော့တေးတောင်းလာတဲ့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ပေးချင်ပါတယ်။မုံရွာမျိုးကအမိုးထက်အာကာကယန္နီရဝေကမိဘညီကိုမောင်နှမတွေမိတ်ဆွေတငယ်ချင်းတွေနဲ့ချစ်သူအတွေ့ဆိုပြီးတော့မေတ္တာတိလက်ဆောင်တစ်ပုဒ် VOE ကနေပြီးတော့မေတ္တာတိလက်ဆောင်တစ်ပုဒ်တောင်းလာပါတယ်။နင်းနီခင်းစော်တဲ့91လို့တည်ဆိုထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တခြင်းလေးမေတ္တာတိလက်ဆောင်ဖြစ်နဲ့ထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါရှင်။ဒီတော့ဒီတစ်ပတ်တော့ဒီတခြင်းလေးနဲ့ပဲဖြောပြပေးကြပါရနော်။နင်းနီခင်းစော်တဲ့91တည်ဆိုထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တခြင်းလေးကိုအခုတေးတောင်းထားတဲ့သောရရှင်တွေရော VOA တစ်ချစ်သောရရှင်အားလုံးရောလက်ချိုက်ခံလာနိုင်ပြီမျှော်လင့်ပါတယ်နားဆင်ကြည့်ပါဦးရှင်နာနာငါအားထားတော့နိုင်ကြတာရာရာကောင်းလို့လာမဲကြလို့မရလို့လမ်းပါရင်းနေလာတော့သိရှိတိုင်းတည်း
ကကောင်းတဲ့သူဆိုရင်ငါကခုကဆောတဲ့လူနေကြည့်နေအပြုံးဘတော်မှငါမရိုးခဲ့ဘူးနေမဲ့ငါရဲ့ချစ်တွေအလုံးစုပုံပြီးရိုက်ချိုးခဲ့သူရင်ဘဲနောက်ဘဲကြောက်ပြီးတောက်စီဆက်ပြီးကြိုးတဲ့သူနေခင်းသားများရွှေသားများအကွက်တွေလည်းငါမသိရကကြီးမအားချီဆုံးအောင်တီတော့မနာချီရနေလို့တော့ကြောင်းရတွေသားငါတို့ချကစီထားငါဘွားတဲ့ခုဝင်ချီမင်းဆိုတာပါပြီးသားငါမသိပါမျက်ရည်ကသူ့အလိုလိုချလာတယ်သူတပါးစိတ်ချမ်းသာတော့ကုသိုလ်ပို့ရပါတယ်ညနာကကလေးလို့နဲ့နောက်ကျောကိုကြားချောင်းငါကိုချစ်တဲ့ပြောတကယ်တမ်းတော့ချလိုက်အောင်အဖေကြောင့်အမေကြောင့်ဘာကြောင့်ညာကြောင့်အမျိုးမျိုးနဲ့ချစ်ဝတ်ထူတဲ့စကားတွေငါ့ကိုလာပြီးစိတ်မထိုးနဲ့ဒီကဘာမှာနေရှိတော့ဘူးဆိုတဲ့စိတ်နဲ့နေချိခိုင်းနဲ့ဒီကဘာမှာနေရှိတော့ရင်ရှေ့ရက်နဲ့ငါတည်ပြီးတိုင်းပဲ
ဒီနေ့ခေတ်ကောင်က91နဲ့တွဲဖက်သီးဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တခြင်းလေးနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတဲ့ဒီတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
အရှင်ကငါကောငါဒီဇလန်းရဲ့မင်းသားချင်းဘူးတဲ့မင်းပေးတဲ့ယူအရာနဲ့မင်းစကားတွေယူခဲ့ငါချက်တစ်ခုကိုတစ်ဖက်စီတက်ရင်ချင်းနာဆင်ဘူးတဲ့မတော်လျောက်ရဲ့နာကန်အရှင်သားမြင်ဘူးတဲ့မစင်းသားချင်းဘူးတကယ်ငါပြေနောက်တော့သူရချားမယ်ဒီကြောင်းနဲ့ကြားရလုံးလုံးငါရဲ့နာတဲ့ဘလူးပြန်သွားတယ် Facebook ကောင်ဖွင့်တယ်တလောကလုံးနဲ့ကျူရလာပဲတက်ရမှုတိုင်းမှသာတန်ပြတ်တက်ရမယ်ဆိုယူချက်မားတယ်တွေ့ပြီးတော့မိုးရကြနောက်ဆုံးချမစောင်းဝင်တယ်လို့တနေ့မှ3ရောက်လောက်နေဆုံးနေကပြောင်းချင်လို့ငါမှာတော့ခုရီယူလို့နေရင်လည်းဝင်အောင်
ောင်းခြင်းလို့ငါတို့နေကမျက်နှာများတဲ့ကောင်းကင်မို့နင်ပြောတော့ငါအမအရှင်းသားကြီးဘသူပုံမလဲငါဘွားကိုစိတ်ချိုက်နင်းသွားပြီးသူ့လိုမဖက်သူ့ဘွားကြပကြီးကားလို့စဉ်းစားပြီးသူ့လိုတမချဲတိတ်ချောက်ဖို့ကောင်းတဲ့နေကသမင်းစားပြီးလူလိုနားမလဲ
သနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ကြက်ငွေတန်ဖိုးကျဆင်းမှုမတိမငြိမ်ဖြစ်နေမှုကိုဗဟိုဘဏ်ကထိန်းနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မယ်ရင်ချင်းနိုင်ငံကကူညီတင်ဆက်ထားတာနားဆင်ပါရှင
်။အားလုံးဝေဖန်နေစောင့်ကြည့်နေတဲ့ကြားမှာကိုပဲဒေါ်လာဈေးဟာတမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်စံချိန်ချိုးပြီးဒေါ်လာကျပ်ငွေ1420အထိရောက်သွားခဲ့ပါပြီ။ဒီဇင်ဘာ15ရက်နေ့ကရန်ကုန်ဒေါ်လာဈေးကွက်မှာဒေါ်လာကို1390ကျပ်နဲ့ဈေးဖွင့်ခဲ့ပြီးနေကင်းပိုင်းမှာဒေါ်လာ1420အထိစံချိန်တင်တက်သွားပါတယ်။ဈေးပိတ်ချိန်မှာတော့နည်းနည်းပြန်ကျသွားပြီးညနေဆောင်မှာဒေါ်လာ1410နဲ့ဈေးပိတ်သွားခဲ့ပါတယ်။NRD အစိုးရတက်လာတဲ့2016ဧပြီ1ရက်နေ့တုန်းကဒေါ်လာကျပ်1200ပဲရှိခဲ့ပါတယ်။အဲ့ဒီနှုံးနဲ့နှိုင်းရှင်ရင်အစိုးရသစ်တက်ပြီး6လမတိုင်ခင်ဒေါ်လာကျပ်200ဒါမှမဟုတ် 18 ရာခိုင်နှုန်းလောက်တက်သွားတာပါ။တနည်းပြောရရင်မြန်မာကျပ်ငွေတန်ဖိုးဟာအခြားနိုင်ငံငွေတွေနဲ့နှိုင်းရှင်ရင် 18 ရာခိုင်နှုန်းဝန်းကျင်ကျဆင်းသွားတယ်လို့မှတ်ယူနိုင်ပါတယ်။ဒီကိစ္စတာဝန်ရှိဆုံးဖြစ်တဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကဘာမှမကင်တွယ်မဆောင်ရွက်ဘူးဆိုတာတော့မဟုတ်ပါဘူး။တခုပြီးတခုကင်တွယ်ဆောင်ရွက်နေတဲ့ဈာမကိုပဲမြန်မာကျပ်ငွေတန်ဖိုးမတည်ငြိမ်မှုကျပ်ငွေတန်ဖိုးကျဆင်းမှုဇက်တိုက်ဖြစ်ပေါ်နေတာပါ။ဒီပြဿနာဘူဘန်ကကင်တွယ်နိုင်ပါမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။တီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကမြန်မာနိုင်ငံတော်ဘူဘန်ဟာတရက်ထင်းနဲ့အမိတ်ကြီးညာစာညွှန်ကြားစာ၄ဆောင်ထုတ်ပြန်ပါတယ်။အဲ့ဒါတွေကတော့ကုန်စည်တင်ပို့သူ exporter အနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်6လအတွင်းပို့ကုန်ရငွေ export proceeds ပြန်လည်ဝင်ရောက်မှုအခြေအနေအားစီစစ်တင်ပြရန်ကိစ္စကုန်စည်တင်ပို့သူအနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်ပို့ကုန်ရငွေ export proceeds အားဥပဒေနှင့်အညီပြန်လည်ပေးပို့စီရေးကိစ္စပြပတွင်ရင်းနှီးမြှုပ်နှံခြင်းကိုဥပဒေနှင့်အညီဆောင်ရွက်ရန်အကြောင်းကြားခြင်းပြပတွင်နိုင်ငံသားငွေပန်စင်ရင်ဖွင့်လှစ်ခြင်းကိုဥပဒေနှင့်အညီဆောင်ရွက်ရန်အကြောင်းကြားခြင်းစတာတွေဖြစ်ပါတယ်ညွှန်ကြားချက်အားလုံးလိုဟာလက်ရှိမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတဲ့ပြဿနာမြန်မာကျပ်ငွေတန်ဖိုးမတိမငြိမ်ဖြစ်နေတဲ့ပြဿနာကိုဖြေရှင်းပုံရည်ရွယ်ပုံရပါတယ်ပထမညွှန်ကြားချက်မှာပြည်ပကိုကုန်ပစ္စည်းတင်ပို့နေတဲ့ exporter တွေအနေနဲ့ကုန်ပစ္စည်းတင်ပို့ပြီး6လအတွင်းပို့ကုန်ရငွေတွေကိုနိုင်ငံသားငွေနဲ့ပြည်တွင်းကဘဏ်စင်းမှာလွှဲပြောင်းထည့်သွင်းဖို့ဥပဒေပြဋ္ဌာန်းထားပြီးဖြစ်တဲ့အကြောင်းဒါကြောင့်ပြည်တွင်းကအစိုးရဘဏ်တွေနဲ့နိုင်ငံသားငွေလုတ်ကင်ခွင့်ရထားတဲ့ပုဂ္ဂလိကဘဏ်တွေအနေနဲ့ပို့ကုန်ရငွေပြန်ပြီးလွှဲပြောင်းခြင်းမရှိတဲ့ကုမ္ပဏီတွေရဲ့စည်းရင်းကို9ရက်အတွင်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကိုတင်ပြဖို့အကြောင်းကြားတဲ့စာဖြစ်ပါတယ်။ဒုတိယစာကလည်းအလားတူသဘောမျိုးပဲဖြစ်ပြီးပို့ကုန်တင်ပို့သူတွေအနေနဲ့ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်စင်းနဲ့လွှဲပြောင်းထည့်သွင်းတာမျိုးမလုပ်ဘူးဆိုရင်နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေအရအရေးယူမယ်ဆိုပြီးဖော်ပြထားပါတယ်။ပြောရရင်ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်တွေထဲပြန်မထည့်ပဲထိန်ချန်ထားကြတဲ့အတွက်ပြည်ရင်းမှာဒေါ်လာငွေနိုင်ငံသားငွေရှားပါတာကိုကုစားနိုင်အောင်လုပ်တာလို့ယူဆရပါတယ်
။တတိယအမှားစာကတော့ပြည်ပမှာထွက်ပြီးရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့သူတွေကိုညှို့ပါတယ်။ ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေဖြစ်စေကုမ္ပဏီတွေဖြစ်စေလူပုဂ္ဂိုလ်တူးချင်းဖြစ်စေပြည်ပမှာအင်ချာမြေတိုက်ခန်းဝယ်တာဆိုင်ကမ်းဖွင့်တာအခြားသောယင်းနှိမ့်နှံမှုတွေလုပ်မယ်ဆိုရင်ဘ ਹੁ ဘဏ်ကိုအကြောင်းကြားမှဖြစ်ပြီးအဲ့ဒီကရလာတဲ့အမျက်ဆုံးတွေကိုလည်းပြည်တွင်းဘဏ်နေစီပြန်လဲလွှဲပြောင်းထည့်သွင်းရမယ်လို့ပြဋ္ဌာန်းချက်ရှိတဲ့အကြောင်းဒါကိုမလိုက်နာဘူးဆိုရင်ဥပဒေအရအရေးယူမယ်ဆိုတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်သရုတ်ထအမသာကတော့ဘယ်သူတူးတယောက်မဆိုပြည်ပမှာဘဏ်စင်းဖွင့်လှစ်ထားမယ်ဆိုရင်ဘဏ်စင်းနဲ့အချက်လက်တွေဘ ਹੁ ဘဏ်ကိုတင်ပြရမှာဖြစ်တဲ့အကြောင်းတကယ်လို့လာမယ့်တစ်ပတ်အတွင်းအဲ့လိုတင်ပြဖို့ပြက်ကွက်ခဲ့ရင်နိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေအရအရေးယူသွားမယ်ဆိုပြီးအကြောင်းကြားထားတာဖြစ်ပါတယ
်ဒီထုတ်ပြန်စာရီအားလုံးကိုကြည့်ရင်ပြည်ရင်းကိုရောက်တင်ရောက်ထိုက်တဲ့နိုင်ငံသားငွေတွေဝင်မလာတာစီးမရှိအင်းမရှိဖြစ်နေတဲ့ပြည်ပထွက်ပြေးလုပ်တဲ့ရင်းနှီးမြှုပ်နှံမှုပမာဏတိလာအောင်နဲ့အကျိုးအမြတ်တွေပြည်ရင်းပြန်ဝင်လာအောင်လှုပ်တာတွေ့ရပါတယ်ဒါပေမဲ့မလိုက်နာကြရင်ရောဘ ਹੁ ဘဏ်ကတကယ်အရေးယူမှာလားဆိုတာအတော်တန်တရားဖြစ်စရာရှိနေပါတယ်။ရှေ့ပိုင်းမှာလည်းဘ ਹੁ ဘဏ်ဟာပြည်ရင်းကလုပ်ငန်းတွေကုမ္ပဏီတွေအနေနဲ့ဒေါ်လာနဲ့ဈေးနှုန်းတက်မှတ်တာဒေါ်လာနဲ့လုခလစာပေးတာစတာတွေမလုပ်ဘဲကျပ်ငွေနဲ့ပဲပေးချေဖို့ညွှန်ကြားချက်ထုတ်ပြန်ပြီးကျပ်ငွေအသုံးများလာအောင်အကောင့်ထဲပေါ်ခဲ့ပါသေးတယ်။ဒါပေမဲ့နောက်ဆက်တွဲအရေးယူမှုမလုပ်တော့တိတ်ပြီးမထီရောက်ပါဘူး။ဒါဒီမကလက်ရှိအခြေအနေပြည်ရင်းဒေါ်လာဈေးကွက်မှာဘ ਹੁ ဘဏ်တက်မှတ်ဈေးနှုန်းနဲ့ပြင်ပပေါက်ဈေးအလွန်အလွန်ကွာခြားနေခြင်းလည်းဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကဆိုဘ ਹੁ ဘဏ်ကဒေါ်လာကျပ်1350တက်မှတ်ထားပြီးပြင်ပပေါက်ဈေးက1410-1420လောက်ဖြစ်နေတာမို့ဒေါ်လာကျပ်60ကနေ90လောက်ကွာခြားနေတာပါ။ဒီလိုအခြေအနေမှာဘ ਹੁ ဘဏ်တက်မှတ်ဈေးကိုအခြေပြုပြီးအယောင်းဝယ်လုကြတဲ့ပုဂ္ဂလိကဘဏ်တွေရဲ့ငွေလဲကောင်တာတွေနဲ့တရားဝင်ငွေလဲကောင်တာတွေဟာအယောင်းဝယ်လုံးဝလုလို့မရခဲ့ကြပါဘူး။အဲ့ဒီလိုဖြစ်နေတာလဲရက်တီလာတွေကြာခဲ့ပါပြီ။ဒီအတွက်ပြည်တွင်းနိုင်ငံသားငွေကြေးဈေးကွက်ကိုပြန်ကြည့်လိုက်ရင်တကယ်တမ်းအယောင်းဝယ်လုကြတာရဲ့ရာခိုင်နှုန်း90%လောက်ဟာတရားမဝင်ဈေးကွက်မှာဖြစ်နေတာတွေ့ကြရမှာပါ။တကယ်တော့အခုလိုမှောင်ခိုဈေးကွက်အစမတန်ကြီးထွားနေတာကိုကင်တွေအေးအေးယူရမှလည်းဘ ਹੁ ဘဏ်ပဲဖြစ်ပေမဲ့တကယ်လက်တွေ့အေးအေးယူနိုင်တာမတွေ့ရသေးပါဘူ
းပြောရရင်မြန်မာကျပ်ငွေနဲ့ပတ်သက်ရင်ဘ ਹੁ ဘဏ်ကကင်တွေရမှနှစ်ချက်ရှိပါတယ်တစ်ချက်ကတော့ကျပ်ငွေဈေးနှုန်းအစမတန်ကျဆင်းနေတာမျိုးမဖြစ်အောင်ထိန်းသိမ်းဖို့ပါနောက်တစ်ချက်ကတော့ဈေးကွက်ထဲမှာကျပ်ငွေတန်ဖိုးတည်ငြိမ်အောင်လုပ်ဖို့ပါကျငွေတံမိုးအလွန်မင်းကျဆင်းတာမျိုးမဖြစ်အောင်ဆိုရင်အစိုးရဘတ်ဂျက်လူငွေပြတာကိုလျှော့ချဖို့ကုန်သွယ်ရေးမှာလူငွေအများကြီးဖြစ်ပေါ်နေတာတွေကိုထိမ့်ဖို့နိုင်ငံသားငွေစည်းဝင်စီးထွက်တာကိုကြက်မှတ်ဖို့လိုအပ်မှာဖြစ်တယ်လို့နိုင်ငံသားတိုင်းရဲ့ယင်းနှိမ့်နှံမှုတွေတိုးပွားလာအောင်လဲလုပ်ကြရပါမယ်။ဒါကိုဘ ਹੁ ဘဏ်တစ်ခုတည်းအကောင့်ထဲပို့လို့မရနိုင်ပါဘူး။ကျငွေတံမိုးမတည်မငြိမ်ဖြစ်တာနဲ့ပတ်သက်လို့ကတော့မောင်ခိုရောင်းဝယ်သူတွေကိုဖမ်းဆီးတာမျိုးလို့ဘ ਹੁ ဘဏ်သတ်မှတ်ချက်တိုင်းငွေကြေးလဲလဲပေးဖို့ပြက်ကွက်တဲ့တရားဝင်ငွေလဲကောင်တာတွေကိုအရေးယူတာမျိုးလို့လုပ်ဖို့လိုပါတယ်။အဲဒါလို့ဘက်စုံတောက်စုံဖြည့်ချင်းတာမျိုးမလုပ်ရင်ဥပဒေညွှန်ကြားချက်တွေထုတ်ပြန်ပြီးတကယ်အရေးယူတာမျိုးမလုပ်နိုင်ရင်တော့ကျပ်ငွေတန်ဖိုးကျဆင်းတာနဲ့မတည်မငြိမ်ဖြစ်နေတဲ့ပြဿနာကိုအောင်မြင်မြင်ဖြည့်ချင်းနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စီတူအောင်မြင့်စီစဉ်တင်ဆက်တဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ခရစ်စမတ်နေ့နီးလာတာနဲ့အမျှကမ္ဘာတဝန်းကခရစ်စမတ်ပွဲတော်စန်တာကွန်ပြေးဝဲတွေကိုတင်ဆက်ပေးလိုက်ပါရယ်။မလေးရှားနိုင်ငံမှာတော့တမန်တော်မိုဟာမက်မွေးနေ့အထိမ်းအမှတ်ကျင်းပါတယ်။ပျော်ပွဲရှင်ပွဲတွေမှာကလေးတွေဟာချောတိုင်တပွဲကျင်းပါပြီးတော့တိုင်ထိတ်ကနေစုပစ္စည်းတွေကိုရယူလိုက်ပါတယ်။ဒီလိုမျိုးထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့တင်ဆက်ထားတာနားဆင်ပါရှင်။
ခရစ်စမတ်နေ့နီးလာတဲ့အတွက်ကမ္ဘာတဝန်းကမြို့ကြီးတွေမှာခရစ်စမတ်နဲ့ပတ်သက်တဲ့အထူးအစီအစဉ်တွေဆင်နွှဲနေကြပါတယ်။ဒီဘက်မှာတော့ Santa Claus ဘိုးဘိုးကြီးလို့ဝတ်ဆင်ပြီးပြေးကြတဲ့ Santa Con ပြိုင်ပွဲတွေအကြောင်းကိုတင်ဆက်ပေးလိုက်ပါတယ်။လန်ဒန်မြို့မှာတော့လူထောင်ပေါင်းများစွာဟာ Santa ဘိုးဘိုးကြီးလို့ဝတ်ဆင်ပြီးနှင်းစင်ကျင်းပတဲ့ပြေးပွဲမှာဝင်ပြေးခဲ့ကြပါတယ်။ Santa Con စီစဉ်သူတွေဟာအကျိုးအမြတ်မရှာတဲ့နိုင်ငံရေးအရာမဟုတ်တဲ့ဘာသာရေးအရာမဟုတ်တဲ့ဘာရွယ်ချက်မှလည်းမရှိတဲ့ခရစ်စမတ်စီတန်းလှည့်လည်ပွဲလို့ကိုဘာသာကိုဖော်ပြထားပြီးနှစ်စဉ်ဒီဇင်ဘာလရဲ့စနေနေ့မှာကျင်းပတာဖြစ်ပါတယ်။လမ်းကြောင်း၅ခုမြို့နေရာနှံမှာစီစဉ်ပြီးတော့ဒီပွဲတော်ကိုကျင်းပခဲ့တာပါ။လမ်းတစ်လျှောက်မှာတော့အရက်ဘားတွေကိုလည်းဝင်ရောက်တောက်သုံးနိုင်အောင်စီစဉ်ထားပါတယ်ခင်ဗျာ
။
ူးရောက်မှုမှာလဲ
စန်တကွန်ပွဲကိုချင်းပါခဲ့ပြီးပရာဟိတပွဲတွေအတွက်ရပုံငွေရှာခဲ့ပါတယ်နယူးယောက်မြို့မှာဒီလိုချင်းပါတာကတော့10ချိန်မြောက်ရှိပါပြီစန်တာဖိုးဖိုးကြီးလိုဝစ်ဆင်မှုအတွက်ဝစ်ဆုံကို10ဒေါ်လာပေးပြီးတော့ဝယ်လို့ရတယ်လို့ခုဘာသာကိုဝစ်ဆင်လာလို့လည်းရပါတယ်စန်တာလက်ဆွဲကိုတော့10ဒေါ်လာပေးလူတဲ့လူတိုင်းရမှာဖြစ်ပြီးတော့ချင်းပါတဲ့နေရာတွေအားလုံးကိုဝင်ခွင့်လက်မှတ်အနေနဲ့ဒီလက်ဆွဲကိုသုံးနိုင်ပါတယ်2012ခုနှစ်ကတည်းကကျင်းပလာတဲ့ဒီပွဲဟာရန်ပုံငွေဒေါ်လာ2သိန်းကျော်ကိုလှူဒန်းခဲ့ပြီးဖြစ်ပါတယ်ရှင်
ဆွေဒင်နိုင်ငံစတော့ဟ ோம் မြို့တော်မှာလဲစန်တာပြေးပွဲကိုကျင်းပခဲ့ပါတယ်နင်းနေတပွဲဝဲကြနေတဲ့အချိန်မှာကျင်းပခဲ့တာပါစန်တာကွန်ပြေးပွဲဟာမြို့လိုက်စီစဉ်သူတွေကတင့်တော်တယ်လို့စီစဉ်ကြတာဖြစ်ပြီးတော့စတော့ဟ ோம் ပြေးပွဲမှာတော့3ကီလိုမီတာပြေးကြရတာပါအခြားပြေးပွဲတွေလိုပဲဝင်ကြီးကအခမဲ့ဖြစ်ပြီးစန်တာဝစ်ဆောင်ကိုလည်းဝယ်ယူနိုင်ပါတယ်ကိုဘသာကိုစန်တာဝစ်ဆောင်ဝစ်လာမယ်ဆိုရင်တော့အုတ်ထုပ်အနီးဂျက်ကက်ဘောင်းမီနဲ့ကပတ်ကိုပါဝစ်ဆင်ပြီးတော့မုတ်စိတ်ပါတက်ဆင်လာပါလို့အကြံပေးထားပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံကဂွာဒါလာဂျာရာမြို့ကသတိဆန်ရုံထဲမှာရှိတဲ့ငါးပြားတိုက်ကငါးခံထဲမှာစန်တာကလော့စ်ရောက်နေပါတယ်မက္ကဆီကန်စီဝဗေဒပညာရှင်အာတူရိုခရော့စ်ကဆန္ဒဘိုးဘိုးကြီးလိုဝစ်ဆင်ပြီးတော့ဒီခရစ်မတ်ရာသီမှာလာရောက်တဲ့သူတွေကိုဆွဲဆောင်နေတာပါရှင
်လေးချားနိုင်ငံကွာလာလမ်ပူမြို့တော်ဆင်ခြေဘုံကြီးပါတစ်ခုမှာတော့ထောရိုင်တပ်ပွဲကျင်းပခဲ့ပါတယ်ဒီပွဲတော်ဟာနှစ်ဆင်ကျင်းပတဲ့ပွဲတော်ဖြစ်ပြီးတော့ကလေးတွေဆဲကြောတပ်တွေအများကြီးပါဝင်ဆင်နွှဲကြပါတယ်ပန်ကျက်ပင်နန်းလို့ခေါ်တဲ့ဒီချောတိုင်းတက်ပွဲမှာခလေးတွေဟာပေ20အမြင့်ကိုကြိုးစားပြီးတက်ကြရတာပါဒီတိုင်းတွေကိုထောဘတ်တွေတုံလင်းထားတာဖြစ်ပါတယ်အခုလိုချောတိုင်းတက်ပွဲနဲ့တခြားပွဲတော်တွေကိုအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်မွေးနေ့အထိမ်းမှတ်ကျင်းပတဲ့ပွဲတွေနဲ့အတူတနင်္လာနေ့အများပြည်သူရုံးပိတ်ရက်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com နဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်ကြောင်းပါရှင်။စီစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်တင်ပြပေးပါမယ်ရှင
်။နေဆက်မှာတိုင်းသားတွေနဲ့ဖြစ်နေတဲ့စစ်ပွဲတွေနဲ့မြန်မာတပ်မတော်ကိုထောက်ခံတဲ့ဆန္ဒပြပွဲတည်းရန်ကုန်မြို့မှာဒီကနေ့ပြုလုပ်ခဲ့ကြပါတယ်။ယာကနန်းရှိတဲ့ဆန္ဒပြသူတွေဟာမြန်မာတပ်မတော်ကိုလိုလားထောက်ခံတဲ့ဆိုင်းဘုတ်တွေကန်ဆောင်ပြီးရန်ကုန်မြို့ရင်းလှည့်လည်ချီတက်ကရန်ကုန်မြို့တော်ခန်းမရှိမှာစုဝေးဟော့ပြောမှုတွေလုပ်ခဲ့ကြပါတယ်။တန်ဃာတော်တချို့နဲ့အမျိုးသားရေလှုပ်ရှားသူတွေကဒီဆန္ဒပြပွဲကိုဥဆောင်စီစဉ်တာဖြစ်ပြီးအရင်ကြမ်းခံရေလွှတ်တော်မှဖြစ်တဲ့ဥလှဆွေလည်းတက်ရောက်ဟောပြောတာတွေ့ပါတယ်။ကချင်နဲ့ရှမ်းပြည်နယ်ဘက်မှာဖြစ်နေတဲ့စစ်ပွဲမှာတိုက်နေတဲ့မြန်မာတပ်မတော်ကိုထောက်ခံပြီးဒီစစ်ဟာတရားတော်စစ်ဖြစ်တယ်ဆိုပြီးစီစဉ်ဟောပြောသူတွေကပြောခဲ့ပါတယ်။နိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးတဲ့နောက်ဆန္ဒထုတ်ဖော်မှုတွေမကြာမကြာတွေ့လာရပြီမဲ့အခုလိုစစ်ကိုထောက်ခံတဲ့ဆန္ဒပြမှုကတော့ဒါပထမဆုံးကြီးကြီးမားမားပြုလုပ်တာဖြစ်ပါတယ်။ဒီမတိုင်ခင်ကတော့အလံပြုလှုပ်ရှားမှုဆိုပြီးစစ်ဆန့်ကြီးရဲ့ဆန္ဒပြမှုရှိခဲ့ပါတယ်။ကချင်နဲ့ရှမ်းပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေပိုပြီးအရှိန်မြင့်လာတာကြောင့်ဒုက္ခသည်တွေအခြေအနေဟာပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့ဒုက္ခသည်တွေကိုကူညီဆောင်ရှောက်သူတွေကပြောနေပါတယ်။ကချင်ပြည်နယ်ဝိုင်းမော်အနီးက KIA ကချင်လွတ်လပ်ရေးတပ်စခန်းတချို့ကိုမြမတက်မတော်ကတိမ်ခဲ့ပြီးနေမြေရှင်းလင်းရေးတွေဆက်လက်ဆောင်ရွက်နေတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတွေအတွင်းနှစ်ဖက်စလုံးမှာထိခိုက်သေးဆုံးမှုတွေရှိပေမဲ့အတိအကျတရားဝင်ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဆီးရီးယားနိုင်ငံတွင်းကသဘုံတို့ထိန်းချုပ်ရာမျိုးနှမျိုးကလူတွေကိုဘေးလွရာရွှေ့ပြောင်းပေးဖို့ဥတီသွားရောက်ခဲ့တဲ့ခီးတဲ့တင်ကားတွေဒီကနေ့တနင်္ဂနွေနေ့တိုက်ခတ်ခံရပြီးလောင်ကျွမ်းသွားတယ်လို့ဆီးရီးယားလူခွင့်ရေးဆောင်ချီအဖွဲ့နဲ့ဆီးရီးယားနိုင်ငံပိုင်သတင်းဌာနတို့ကဖော်ပြကြပါဗျာ။
သ တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္လာမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 40 49နဲ့50တို့ကနေစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.